ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီပြန်သွားပြီးတဲ့နောက်ပိုင်းရန်ကုန်တိုင်းသုံးခွားမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တချို့ကိုဒေသခံအာဏာပိုင်တွေကအထူးစောင့်ကြည့်တာတရားခံရှာတာမျိုးတွေရှိနေတယ်လို့ RFA ကစုံစမ်းသိရှိရပါတယ်။ဖြစ်ပွားပုံကမစ္စတာဂမ်ဘာရီမြန်မာနိုင်ငံမှာရောက်နေတော့သုံးခွားမြို့မှာစစ်ဆေးအဆန့်ကြီးစာကတ်တဲ့လှုပ်ရှားမှုတစ်ခုဖြစ်ခဲ့တယ်လို့ NLD လူငယ်ကိုရင်အေးကအခုလိုပြောပြပါတယ်။
ကမာလီပြမဲ့နေ့မှာကျွန်တော်တို့သုံးခွားမြို့နယ်မှာပိုစတာကင်ပိန်းတစ်ခုဖြစ်သွားတယ်။ဗာရေးထားလဲဆိုတော့စစ်ဖက်အောင်ကကျွန်မောကလွတ်ဖို့တဲ့။ပြီးတော့2010ခုနှစ်ရွေးကောက်ပွဲကိုပြက်ပြက်သားသားဆန့်ကျင်ပါတဲ့။တောင်သူလေသမားများဆိုရောဂျိုးဖြတ်ချာကအန်ဒိတ်တာဆိုရောရေးထားတယ်ဗျအမြင်အနေနဲ့
။အဲ့ဒီနောက်ပိုင်းမှာ NLD လူငယ်အဖွဲ့ဝင်ကိုရင်အေးကိုအမည်မသိသူကမော်တော်ဆိုင်ကယ်နဲ့တိုက်ဖို့ကြိုးစားတာရန်စတာမျိုးတွေရှိတယ်လို့ဆိုပါတယ်။ဒီဖြစ်ရက်နဲ့ပတ်သက်လို့ကိုရင်အေးက
ကမာလီပြမီ3ရက်နေ့မှာကျွန်တော်ကိုဆိုင်ကယ်နဲ့ညနေစောင်း9နာရီနောက်ပေါ့နော်ဒီစင်းရုံးရတဲ့လမ်းချမှာကျွန်တော်ဆိုင်ကယ်နဲ့ဝင်တိုက်တာပေါ့ကျွန်တော်အတူတူတိုက်မှန်သိသွားတဲ့အခါကျအဲညောင်းနေကိုထိုးချလိုက်တယ်လို့လွတ်သွားတာပေါ့နော်ဘာမှမဖြစ်လိုက်ဘူးအဲ့မှာကျွန်တော်တို့ကအားပေးတဲ့လူငယ်တယောက်ကိုလည်းအဲ့3ရက်2ရက်ပဲကအဲ့အချိန်မှာသူ့ကိုလေးကကြီး2326ဆိုတဲ့ကားပေါ်ကနေဆင်းပြီးတော့လူငယ်2ယောက်ကနေပြီးတော့မင်းနာမည်ဘာလို့လဲဘာညာနဲ့အဲ့လိုမေးပြီးတော့ဓာတ်ပုံရိုက်ရိုက်ပြီးတော့အတောင်းလောက်နေတဲ့အခါကျတော့ဆိုင်ကယ်တစ်စီးနဲ့အဲ့နောက်ကနေဝင်တိုက်သွားတဲ့အခါကျသူနှစ်ဖူးပွန်းသွားတယ်ဗျာနှစ်ထင်ဘက်ကိုပွန်းသွားတယ်နောက်တထောင်စစ်ပွန်းသွားတယ်လဲကြသွားတယ်ဒါပေမဲ့ဘယ်ဆိုင်ကယ်မှဘာမှမသိဆိုင်ကယ်ကဘလတ်ဆိုတော့လေ
ဒါအပြင်တခြား NLD အဖွဲ့ဝင်နှစ်ဦးကိုလည်းအာဏာပိုင်တွေကခေါ်ယူစစ်ဆေးတာတန်တရားနဲ့စောင့်ကြည့်တာမျိုးတွေကိုလည်းကိုရင်ကအခုလိုပြောပါတယ
်ကျွန်တော်တို့ထဲကနောက်ထပ်အဖွဲ့ဝင်နှစ်ဦးမှလည်းအဲ့လိုမျိုးဖြစ်တယ်ပေါ့နော်ဟိုတနေ့ကဆိုလို့ရှိရင်ကျွန်တော်တို့အဖွဲ့ဝင်တွေကဦးမြစင်ဆိုတဲ့လူကိုစခန်းမှုကနေပြီးခေါ်တွေ့တယ်ခေါ်တွေ့ပြီးတော့ခဏလေးမှုရေးပြပါဆိုပြီးတော့ရေးခိုင်းတယ်ဗျပြီးတော့လက်ပွေနှိပ်ခိုင်းပြီးတော့အဲ့ဒါနဲ့ तू ကမလုံနိုင်ဘူးအာဒါကျွန်တော်တို့မဖြစ်နိုင်ဘူးခင်ဗျားတို့ဒုစုံတစ်ခုခင်ဗျားတို့အစင်ဆက်တွေကအဲ့လိုပဲလှုပ်ကြံပြီးတော့လှုပ်မှာကျွန်တော်တို့ကမလုံနိုင်ဘူးဒီလူမျိုးတွေကအတွေ့အကြုံကျွန်တော်တို့မှရှိတယ်ဆိုပြီးတော့ तू ကပြန်ပြောပြီးတော့မလုပ်ခဲ့ဘူးပေါ့ဗျာအဲ့လိုမျိုးကနောက်ပြီးတော့ကျွန်တော်တို့ဦးအောင်ဆောင်ခေါ်ကိုမွင်ကြီးပေါ့သူကသမားတော်ဆိုတော့ဆေးကုဖို့သူကသူကတော့တွားထွက်တာအဲ့ရကိုအကြောင်းပြုပြီးတော့နင်းပြီးတော့ဟိုအဲ့ဆက်နှစ်ရက်ခွဲဥက္ခဏဒီလူချီရှုပ်နေတယ် SB ကြော်မြင့်သိန်းကိုပြောတာပေါ့ဗျာ
အဲ့ဒီဆေးဆိုးကဆန့်ကြီးစာကတ်တဲ့လှုပ်ရှားမှုကိုဘသူလှုပ်တယ်လဲဆိုတာသက်ဆိုင်ရာအာဏာပိုင်တွေကမဖော်ထုတ်နိုင်တဲ့အတွက်ဒေသခံ NLD အဖွဲ့ဝင်တွေကိုအခုလိုစောင့်ကြည့်တဲ့အပြင်နောက်ပိုင်းမှာလည်းအကြောင်းပြချက်အမျိုးမျိုးနဲ့ဖမ်းဆီးတာတွေဖြစ်လာနိုင်တယ်လို့ကိုရင်အေးကပြောပါတယ်
သူတို့အဲ့လိုဘာလို့ဖိအားပေးနေတာလဲဆိုတော့ဗျာဒီအမှုကိုမပေါ်တဲ့အခါကျတော့ကျွန်တော်တို့မဲတဲ့သဘောမျိုးပေါ့နော်အထက်ကနေသူတို့ဆူတယ်တဲ့အဲဒါကြောင့်ကျွန်တော်တို့အကြောင်းမျိုးဖန်ပြီးတော့ထောင်ထဲကိုမဟုတ်ကဟုတ်ကနဲ့ထည့်သွင်းပါကျွန်တော်တို့ကဒါကိုကြိုပြီးအတိပေးတာပေါ့နော
်ရန်ကုန်တိုင်းသုံးခွားမြို့က NLD အဖွဲ့ဝင်တွေကြုံတွေ့နေရတဲ့အခြေအနေကိုတင်ပြလိုက်တာပါခင်ဗျာ